ကရင်မြို့သားစေယုံထိတ်ချုံနယ်မြေညောင်လေးပင်ခရိုင်မုံမြို့နယ်နဲ့ဒူပလာယာခရိုင်ဝမ်းရီမြို့နယ်တွင်မှာလေကြောင်းတိုက်ခိုက်မှုတွေကြောင့်စစ်ပေးရှောင်နေသူတွေသေဆုံးထိခိုက်ဒဏ်ရာရပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ကရင်မျိုးသားစီယုံထိတ်ချုံနယ်မြေညောင်လေးပင်ခရိုင်မုံမြို့နယ်နဲ့လေရူမြို့နယ်ဒူပလာယာခရိုင်ဝမ်းရီမြို့နယ်တွေမှာစစ်ကောင်စီတပ်တွေကဒေသခံစစ်ဘေးရှောင်နေနေထိုင်ရာကျေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်တေဆုံးဒဏ်ရာရတာတွေရှိနေတယ်ဆိုပြီး KNU ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။မုံမြို့နယ်ဒေသခံတွေကတော့သူတို့ရွာတွေမှာတေဆုံးသူနဲ့ပြင်းထန်စွာဒဏ်ရာရသူတွေရှိနေတယ်လို့လည်း VOA ကပြောပါတယ်
။ဖေဖော်ဝါရီ28ရက်နေ့ညနေ4နာရီလောက်ကကျွန်တော်ပိတ်သလုံးခြေဆိုင်တက်ဖို့ခန်းလေးက164ပေါ့။သူက81မမလက်နက်ကြီး4လုံးကိုကျော်နေရေလက်ကျွန်းကြီးရွာနဲ့အန်တူချောင်းကြီးရွာကိုတစ်ထည့်ရမှာရဟိရွာဘေးနားကိုကြာပြီးတော့အဲ့မှာစောတန်းဝင်းအောင်ဆိုတာသူ့အိမ်တော်တည့်စီပါနောက်ဥက္ကမောင်ကြီးဆိုရင်အသက်50နှစ်လောက်ရှိနေဥက္ကမောင်ကြီးဆိုရင်လူကြီးပိုင်းတယောက်တော့ဒဏ်ရရမှာရမလတ်တရနေ့မှာညနေ6နာရီလောက်မှာကျွန်တော်ငထွေဆုပ်ကြီးရွာပေါ့ငထွေဆုပ်တရတော့သူကမရဲသူကဟိုရွာတော့ရွာကြီးရဲ့လေခွင်းတော့မနေရဘာမှအဲ့မှာစုပေါင်းဖွဲ့တို့တော်လိုင်းဖွဲ့တို့ဆိုမရှိပါဘူးအဲ့ဒီတောင်လေတက်စကားလာပြီးတော့ဒါကြည့်ခါသွားတော့အဲ့မှာရဲ့စစ်ဘေးလက်ဆောင်တဲ့ရွာသားပေါ့တကယ်လူရွာသားပေါ့သူကနော်ဘတော့က25နှစ်ပြောက်ပြည်ရမှာရဲ့စောတန်းလွင်ထုံးဆိုတာယောက်ျားလေးပေါ့28နှစ်တရားဝတ်ချမ်းရရမှာရဲ့
ဒေသခံတောင်းနဲ့ချီပြီးစစ်ဘေးရှောင်နေရတယ်လို့ရွာသားတွေဟာမိမိတို့နေထိုင်ရာကျေးရွာတွေမှာမနေထိုင်ရတော့ဘဲအခုလိုမျိုးစစ်ဘေးရှောင်တဲ့နေရာအထိလေကြောင်းတက်ခိုက်တာတွေရှိနေတဲ့အတွက်ထိခိုက်သေဆုံးတာတွေရှိနေတယ်လို့လည်းပြောပါတယ်
။အခုချိန်ဒီတချို့ရွာတော်တော်များများမှာပဲကျွန်တော်မုံမြို့ရွာမုံမြို့နယ်ထဲမှာဘဒူးမှရွာမှာဟိုအင်ဂျီ6ကျော်900ရှိတယ်ကျွန်တော်ရွာမှာပဲလူကြီးက100ဟိုရွာမှာမရှိဘူး။တော်ဒီနေဥယျာဉ်ကြံဒီလေဒီအဲ့ဒီမှာတန်းနေညာကျန်တဲ့ဟိုဆွေမျိုးတိုင်းဝိုင်းရှိတော့လေဘေးရွာတွေတန်းနေပေါ့ဒီလိုပေါ့ငထွေဆုပ်ရွာတော့တန်းနေလို့ပေါ့အဲ့လိုပဲနေနေကိုရတဲ့ကိုကမနေရရမှာလေဦးရှိသေးရ
ဒီအပိုင်းတွင်းမှာပဲကရင်မျိုးသားအစည်းအုံဒူပလာယာခရိုင်တွင်းမှာလဲ YAK 130 Jet Fighter နဲ့လေကြောင်းတက်ခတ်မှုတွေကြောင့်အသက်42နှစ်အရွယ်အမျိုးသမီးတဦးသေဆုံးပြီးအသက်4နှစ်အရွယ်ကလေးငယ်တဦးပါဝင်6ဦးကပြင်းထန်စွာဒဏ်ရာရခဲ့ပါတယ်။မလ3ရက်နေ့ကလည်းစစ်ကောင်စီဘက်က drone လက်နက်ကြီးတွေနဲ့ပစ်ခတ်မှုမီးရှို့မှုတွေကြောင့်ကော့ကရိတ်မြို့နယ်တွေကကော့နွဲ့တဒံကူရန်ကုန်စင်ကုန်ကျေးရွာ၄ရွာကနေအလုံး100ကျော်မီးလောင်ခဲ့ရတယ်ဆိုပြီးဒေသခံတွေကပြောဆိုခဲ့ပါတယ်ရှင်။